လွန်ခဲ့တဲ့နှစ်ပေါင်း40ကျော်မှာ AIDS ရောဂါကိုပထမဆုံးစသိခဲ့တဲ့အချိန်ကဆိုရင်အဲ့ဒါဟာတည်တံ့ကျသလိုအခြေအနေကိုရောက်သွားတာပါပဲ။အခုချိန်ထိဒီ AIDS ရောဂါပပျောက်မသွားသေးပေမဲ့ကုသလို့ရတဲ့အဆင့်ကိုတော့ရောက်လာနေပါပြီ။ AIDS ရောဂါကာကွယ်ကုသရေးမှာတိုးတက်မှုတွေရထားပေမဲ့လည်းကပ်ရောဂါဆိုတစ်ခုဖြစ်ဆက်ရှိနေတယ်ဆိုတာလူတွေသဘောပေါက်နားလည်စေဖို့ဒီနှစ်ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ဖြစ်သတ်မှတ်ထားပါတယ်။ Caribbean ဆန်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ANDS ယောဂါဆိုးကိုသတိပြုကြပါ၊စမ်းသပ်စစ်ဆေးကြပါ၊ကာကွယ်တားဆီးကြပါဆိုတဲ့အသိပေးချက်တွေနဲ့အတူကမ္ဘာ ANDS ယောဂါတက်ဖြစ်ရေးနေ့ကိုကမ္ဘာတဝန်းမှာနှစ်ဆင်အထိမ့်မှတ်ပြုကြပါတယ်။ဒီယောဂါကိုကာကွယ်တားဆီးဖို့အလွယ်ကူဆုံးနည်းကတော့လိင်ဆက်ဆန်တဲ့အခါအမြဲတမ်းကွန်ဒွန်းသုံးတာပါပဲလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒီဇင်ဘာလ1ရက်နေ့ကိုကမ္ဘာ ANDS ယောဂါတက်ဖြစ်ရေးနေ့ဖြစ်ကျန်းမာရေးဝန်ကြီးတွေပထမဆုံးသတ်မှတ်ခဲ့ချိန်တုန်းက ANDS ယောဂါဖြစ်စေတဲ့ HIV ယောဂါပိုးဟာတခြားယောဂါပိုးတွေနဲ့မတူဘဲကမ္ဘာတဝန်းပြန့်နှံ့နိုင်တယ်ဆိုတာနားလည်ခဲ့ကြပါတယ်။ Paul Kawada ဟာအစောပိုင်းကာလကလေးကအိန္ဒိယယောဂါဆန်ရတက်ကြွလှူရှားသူတူဖြစ်ပါတယ်
။ And I was there in the early days. I was there when we both had to fight back.
စောပိုင်းကာလကြီးကလေးကကျွန်တော်ပါခဲ့ပါတယ်။ဒီယောဂါကိုတိုက်ဖျက်ဖို့လှုပ်ဆောင်ခဲ့တယ်လို့ကျွန်တော်တို့ချစ်ရသူအများပြားရဲ့နားရေးကိုလည်းလှုပ်ပေးခဲ့ရပါတယ်
။ Dr. Anthony Fauci လည်းဒီယောဂါတိုက်ဖျက်ရေးအစောပိုင်းကလေးကလှုပ်လာသူပါ HIV ယောဂါပိုးကိုကုသနိုင်ဖို့သူစူးစမ်းခဲ့ပါတယ်။ကုသရေးကဘယ်လောက်ထိရောက်လာသလဲဆိုရင်ယောဂါပိုးရှိသူတူဟာတနေ့ကိုဆေးတလုံးတောက်ရုံနဲ့တခြားဘယ်သူစီဝိုးမှယောဂါပိုးကူးစက်ဖို့မဖြစ်နိုင်တော့ပါဘူး။ဒါ့အပြင်ယောဂါပိုးမရှိသေးသူတွေမကူးစက်အောင်တားဆီးနိုင်တဲ့ Truvada ဆိုတဲ့ဆေးလည်းပေါ်လာပါတယ်။ ANDS ယောဂါကိုအဆုံးသတ်ဖို့ကမခက်ပါဘူးလို့ဒေါက်တာ Fauci ကပြောပါတယ်
။ If you did those two things, treatment is prevention for those who are infected.
ယောဂပိုးရှိတဲ့သူတွေအတွက်ကုသရေးကိုကြိုတင်ကာကွယ်ရေးအဖြစ်လုပ်ဆောင်တာနဲ့ယောဂပိုးကူးစက်နိုင်ခြင်းရှိသူတွေအတွက်ဆေးတောက်တဲ့နည်းနဲ့ကြိုတင်ကာကွယ်တာဆိုတဲ့နည်းလမ်းတစ်ခုကိုအပြည့်အဝသာအကောင့်ထဲပေါ်နိုင်မယ်ဆိုရင်သီအိုရီအားဖြင့်ဒီကပ်ယောဂါကိုအလွယ်လေးအဆုံးသတ်နိုင်မှာပ
ါ HIV ယောဂပိုးကူးစက်တဲ့အရေးအတွက်ဟာဒီဈေးဝါးတွေကြောင့်တိတိတတ်တာကျသွားပါတယ်2004ခုနှစ်ကလေးကဆိုရင် AIDS ယောဂါနဲ့ဆက်ဆက်တဲ့သေဆုံးမှု55ရာခိုင်နှုန်းကျော်ကျသွားပါတယ်ဒါပေမဲ့HIV ယောဂါပိုးရှိသူ60ရာခိုင်နှုန်းလောက်ပဲဆေးတောက်ကြပါတယ်။ကာဝတာဟာ AIDS ယောဂါတိုက်ဖျက်ရေးကျန်းမာရေးထမ်းလို့ညီညွတ်မှုနဲ့လူမျိုးရေးတရားမျှတမှုတို့အတွက်လှုံ့ဆော်စည်းရုံးနဲ့ NMAC ဆိုတဲ့အဖွဲ့မှလုပ်ကိုင်နေတာပါ။လူတွေခွဲခြားဆက်ဆံခံရတဲ့နေရာတိုင်းမှာ AIDS ယောဂါပြန့်ပွားတယ်လို့သူကပြောပါတယ်
။ First of all it impacts predominantly people of color. Number 2 it impacts
ပထမဆုံးအနေနဲ့ဒီယောဂါဟာလူမျိုးမဟုတ်သူတွေမှာအဖြစ်များပါတယ်။ဒုတိယအနေနဲ့လိင်လူကျစ်သူတွေအဖြစ်များပါတယ်တတိယကတော့ဆင်းရဲနွမ်းပါသူတွေမှာအဖြစ်များပါတယ
်အမေရိကန်မှာ HIV ယောဂါပိုးရှိသူအများစုဟာဆင်းရဲနွမ်းပါသူတွေပါအမေရိကန်ကမဟုတ်တဲ့ယောဂါပိုးရှိသူအများစုကတော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့အလယ်လတ်ဝင်ငွေအဆင့်နိုင်ငံတွေကဖြစ်ပါတယ်နေရာတိုင်းကလူငယ်တွေမှာအန်ဒရယ်ရှိနေပါတယ်သူတို့ဟာစံသက်စစ်ဆေးမှုကျန်းမာရေးဆောင်ရှောက်မှုနဲ့ဆွေးနွေးအကြံပေးမှုတွေမရတော့ပါပဲဒါကြောင့်လဲဒီယောဂါတိုက်ဖျက်ရေးဆေးဝါးအပြင်တခြားတစ်ခုခုလိုတယ်လို့ဒေါက်တာ Fauci ကပြောပါတယ်
We're not going to eliminate HIV without a vaccine.
ကာကွယ်ဆေးမရှိဘဲနဲ့တော့ HIV ရောဂါပိုးကိုအပြတ်ရှင်းနိုင်မှာမဟုတ်ပါဘူး
။ကာကွယ်ဆေးပေါ်ထုတ်ဖို့လုပ်နေတာအားရစရာကောင်းပေမဲ့လက်ရှိမှာအကောင်းဆုံးကတော့လူတွေစမ်းသပ်စစ်ဆေးပြီးရောဂါပိုးရှိသူတွေကုသမှုခံယူဖို့ရောဂါပိုးကူးစက်နိုင်ရည်ရှိသူတွေကို Truvada ဆေးတိုက်ဖို့နဲ့ HIV ရောဂါပိုးကိုနိုင်ငံရေးကိုကျင်းသိက္ခာဒါမှမဟုတ်လူမှုရေးကိစ္စလို့မသတ်မှတ်ပဲရောဂါပိုးတစ်ခုဖြစ်သတ်မှတ်ဖို့လိုပဲဖြစ်တယ်လို့ဒေါက်တာ Fauci ကပြောပါတယ်ခင်ဗျာ။